ယခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာယခိုင်လက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီနေ့လုံမှာ၁၇ရက်နေ့မှာလဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဒေသခံတွေပြောပါတယ်။ဖယန်းနေ့ကလည်းအဲ့ဒီဘက်မှာနှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။တနစ်ကျော်ကြားတိုက်ပွဲတွေရပ်တန့်ထားတဲ့ယခိုင်ပြည်နယ်မှာအခုလိုတိုက်ပွဲတွေဖြစ်လာတာကြောင့်တိုက်ပွဲဖြစ်နေတဲ့နေရာအနီးမှာရှိနေတဲ့ကြေးရွာတွေအနေနဲ့ကြေးရွာသားတွေအနေနဲ့လည်းစိုးရိမ်မှုတွေရှိနေကြပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုငင်းမြန်းကပြောပြပေးမှာဖြစ်ပါကြ။
မောင်တော်မျိုးနယ်မြောက်ပိုင်းမင်းခမောင်းကျေးရွာအုပ်စုနဲ့ငရံချောင်းကျေးရွာအုပ်စုအနီးမှာရှိတဲ့တောင်တန်းတွေပေါ်မှာရခိုင်အီလက်နက်ကင်တပ်ဖွဲ့နဲ့စစ်ကောင်စီတို့အကြားနိုဝင်ဘာလ17ရက်မနက်ပိုင်းလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့နေရာနဲ့အနီးမှာရှိတဲ့မင်းခမောင်းဒေသခံတို့ကတော့လက်နက်ငယ်တန်းတွေမိနစ်အနည်းငယ်ကြားလိုက်တယ်လို့ပြောပါတယ
်။အဲ့ဒါက7နာရီလောက်မှာဒီနေ့7နာရီ7နာရီလောက်မှာအဲ့မှာဟိုမှာဒီကနေ့တော့မဟုတ်ဘူးအဲ့မှာနိုင်ဟိုအဲ့ဆင်းရဲမင်းလာတော့ဖြစ်တာအဲ့မှာဒီနေ့ဒီလမ်းမင်းရဲ့တန်းတွေကြားရတယ
်ဗုဒ္ဓူးနေ့ကလည်းမောင်းတော်မျိုးနဲ့မြောက်ပိုင်းဝေလာတောင်အနီးမှာရှိတဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေးအေးရှိတဲ့နေရာတွေကိုတပ်မတော်ဘက်ကဝင်ရောက်လာတာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးဂျားဝင်ညှိနှိုင်းတာတွေရှိနေပေမဲ့လည်းနှစ်ဖက်တပ်ဖွဲ့အကြားစီရေးတင်းမာတဲ့အနေအထားမှာရှိတယ်လို့အေးအေးတပ်ဖွဲ့ပြောခွင့်ရခိုင်တုခကဗီဒီယိုကိုပြောထားပါတယ်စစ်ကောင်စီပြောခွင့်ရဘိုးချုပ်ဇော်မင်းထွန်းကတော့အာစာအတန်းဖတ်တပ်ဖွဲ့တွေနဲ့တိုက်ခိုက်ခဲ့တာလို့ VOE ကိုပြောခဲ့ပါတယ်။ပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်ကတည်းကစစ်ကောင်စီနဲ့ AA ရခိုင်လက်နက်ကင်တပ်ဖွဲ့အကြားနားလည်မှုနဲ့အပြစ်ရထားတာတစ်နှစ်ကျော်လာပြီးတဲ့နောက်မနေ့ကစပြီးတိုက်ပွဲတွေပြန်ဖြစ်လာတာပါ။အခုလိုတိုက်ပွဲတွေဖြစ်လာတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လက်ရှိတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာနဲ့အနီးမှာရှိတဲ့မင်းခမောင်းဒေသခံတို့ကပြောပါတယ်။
အဲ့လေအကန်ကဟာဒီလောက်ကျွန်တော်တို့ကနိုင်ပုံတော်ကြရှိနေပြီအဲ့ဒါခမဲကန်ကတခါမှမကြဘူးအဲ့ဒါနဲ့ရခိုင်တို့ကဆွနေတာပေါ့
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018ခုနှစ်ဂုံပိုင်းလောက်ကစပြီးတော့ရခိုင်လက်နက်ကင်တပ်ဖွဲ့အေအေနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်ဒေသခံ2,000ကျော်လောက်နေရွှန့်ခွာထွက်ပြေးခဲ့ရတယ်လို့လက်ရှိအချိန်ထိလည်းနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခတွေတသိန်းနီးပါးရှိနေပါသေးတယ်ခင်ဗျာ